အခုလိုဒီမြန်မာအစိုးရကနေပြီးတော့ဝါရှင်တန်ခြေစိုက်ပိုဒက်စတာအကျိုးဆောင်ဖွဲ့ကိုငားရမ်းလိုက်တာဟာမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေပေါ်မှာအမေရိကန်အစိုးရလွှတ်တော်နဲ့အမေရိကန်ပြည်သူတွေကြားနားလည်သဘောပေါက်မှုရှိအောင်ဒီအဖွဲ့ကဆောင်ရွက်သွားနိုင်မှုဖြစ်တယ်လို့မြန်မာအစိုးရဒုတိယနိုင်ငံသားဝန်ကြီးဦးတန်ကျော်ကပြောပါတယ်။ဦးတန်ကျော်ကိုကိုသားညိုကဆက်သွယ်မေးမြန်းတဲ့အခါမှ တို့စောင်းရည်နေနေစီရတာပြီ
းတော့ကျွန်တော်ကလည်းစိတ်ဝင်စားတာပေါ့လေ။အော်အဲ့ဒါကကုမ္ပဏီဘက်ကစပြီးကမ်းလှမ်းချက်လားဟလားခင်ဗျ။ဟု
တ်ပါတယ်
။အဓိကဒီအမေရိကန်မြန်မာဆက်ဆံရေးကောင်းမွန်မှုပဲလားတခြားဒီဆန်ရှင်ကိစ္စတွေပါရောပါပါသေးလားခင်ဗျ။တခြားအကြောင်းရက်ဒီဘာရည်ရွယ်ချက်ထားပြီးတော့လုပ်တာပါလဲခင်ဗျ။ဟိုဘက်ကလည်းဘာရည်ရွယ်ချက်နဲ့သူတို့ကမ်းလှမ်းတာပါလဲခင်ဗျ။
အခုဒီအတိုင်းနဲ့ဒီမြန်မာနဲ့အမေရိကန်ဂျာမန်ဆက်ဆံရေးကအများကြီးတိုးတက်လာပြီ။တိုးတက်လာတဲ့အတွက်ပူးပေါင်းဆောင်ရွက်မှုကအများကြီးရှိလာတာပေါ့။အဲ့တော့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ဖြည်းဖြည်းရောက်ဖြစ်ဖို့အတွက်ဒါတစ်ဖက်ကဟိုလားကြီးတဲ့ဟိုလားစနစ်ကြမ်းတဲ့ပေါ့နော်။ဒါဒီအတိုင်းနဲ့အမေရိကန်နိုင်ငံရဲ့နိုင်ငံရေးစနစ်ကလည်းဒီလိုကိစ္စမျိုးတွေမှာလုပ်ချင်းအပြည့်ပို့ထိရောက်တယ်ဆိုပြီးတော့ဒါဟိုတုံ့တက်ကြတာပေါ့။နော်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီနိုင်ငံဆက်ဆံရေးတိုးတက်အောင်နောက်ပြီးတော့အမေရိကန်ကွန်ဂရက်နဲ့ကျွန်တော်မြန်မာနိုင်ငံသားမှလည်းနော်ပို့ပြီးတော့ပူးပေါင်းနိုင်အောင်ပေါ့လေဒီအရာတွေကိုအခြေခံပြီးတော့ဟိုလားဒီလိုပဲကလည်းကျွန်တော်တို့ကိုဒါဟိုလားတို့လုပ်ပြီးနိုင်ရယ်ဆိုတဲ့အတွက်ဒါကျွန်တော်တို့ကတို့နဲ့ဒီသဘောတူညီချက်ယူလိုက်ပ
ါဟုတ်ကဲ့ပါခင်ဗျာအဲ့တော့ဆိုရဘက်ကတော့ဒါနဲ့ပတ်သက်လို့အခုလှုပ်ဆောင်မှုနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်လင့်ထားတာရှိပါလဲခင်ဗျာ။ဘာတွေမျှော်လင့်ထားပါလဲ
။အဲမြန်မာနိုင်ငံအနေနဲ့တော့ကျွန်တော်တို့ပြောင်းလဲလာတဲ့အခြေအနေနဲ့လိုက်ကျောညီရဲ့ဒီဆက်ဆံရေးကိုနော်အမေရိကန်ဆိုရရောကွန်ဂရက်ကောကီဒူဒူဒူရောနောက်ပြီးတော့အမေရိကန်နိုင်ငံရဲ့ဒါစီးပွားရေးအတိုင်းအဝိုင်းပေါ့လေ။နော်အားလုံးကဒီပေါ်တစ်ဆာဒီအဖွဲ့အစည်းပြီးတော့ပို့ပြီးတော့ကျွန်တော်တို့ပုံမှာနော်ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့တုံ့ရရှိအောင်တုံ့ပြန်မှုတွေပို့ရရှိအောင်ဆိုတဲ့ရည်ရွယ်ချက်လေးပါပါတယ
်အခုလက်ရှိပြောမယ်ဆိုရင်တော့အမေရိကန်မြန်မာဆက်ဆံရေးကဟိုအရင်တော့အခြေအနေသက်ဆိုင်တော်လေးကိုတိုးတက်နေတဲ့အနေအထားမျိုးမှာဒီလိုမျိုးဒီ lobby အဖွဲ့တွေဘာလို့ငှားဖို့ရောလိုအပ်ရလားခင်ဗျဘယ်လိုများယူဆပါလဲ
ဒီလို lobby ရှိရဆိုရင်ဒီတစ်ခုစပွားရေးအပိုင်းပေါ့နော်ကျွန်တော်တို့မြင်တာပို့ပြီးတော့စပွားရေးလုပ်ငန်းရှင်တွေပူလာနေအောင်ကွန်မြူနတီတွေလာနေအောင်ကျွန်တော်ဆက်ဆောင်နိုင်မယ်လို့ဒါတစ်ချက်ပေါ့လေနောက်တစ်ချက်ကတော့ American Congress ပေါ့ဒီတိုင်းလေဒါ American Congress မှာဒီ Congress တို့အမတ်တီအမီနဲ့ဒီကပို့ပြီးတော့ဟိုကျွန်တော်တို့ကနာဒီလိုတိုက်ရိုက်ဖြစ်ကြတဲ့ဆိုင်ရင်ဒီလိုဂျားဖွဲ့ကြီးရမည်ပြီးတော့ခေါ်လာပြီးဖိတ်တယ်ဆိုလို့ရှိရင်တို့အမီနဲ့ဟိုလိလာတဲ့အခါမှာပေါ့နော်ချက်ချင်းဝင်ဝင်လာရောက်ပြီးလိမ့်လာနိုင်တယ်လို့ကျွန်တော်တို့အင်းနဲ့လည်းတုံ့ပြန်လို့ရပါတယ
်အခုဒီသမရဦးသိန်းစီလက်ထက်မှာဒါပထမဆုံးချိန်ငှားရဲနဲ့ lobby ဖွဲ့လို့ထင်ပါတယ်ခင်ဗျအရင်တုန်းကတော့ဒါမျိုးငှားရဲကပူးတာရှိပါလားခင်ဗ
ျခိုးတော့မီရတော့ကျွန်တော်တို့အဲ့လိုငှားရဲခဲ့ပြပါတယ်ဒါဆိုလည်းဟိုနိုင်ငံရေးတစ်နှစ်ပေါ်လीအခြေအနေကဖြစ်ရမှုမရှိခဲ့ဘူးဆိုလို့အခုကလည်းဟိုကထိရောက်လိမ့်မယ်လို့ယူဆရပေါ့လीအဲ့လိုပဲဟိုအခြားနိုင်ငံတွေအများကြီးလည်းဟိုဒီလိုပဲဟို lobby team တွေပေါ့လေအလုပ်ကားကြတယ်ဒီလိုဟာမျိုးနဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်အလားနိုင်ငံအကျိုးလည်းဖြစ်မယ်အလားဒီကဆက်ဆက်ပြီးတော့ဒီတို့လည်းဒါအကျိုးရှိနိုင်တယ်လို့ယူဆပြီးတော့ဒါဆောင်ရွက်ခြင်းဖြစ်ပါတယ်